မြန်မာနိုင်ငံမှာဆန္ဒပြမှုတွေကိုလုံခြုံရေးတပ်တွေကအကြံဖက်အနေနဲ့ရမှာဒီကနေ့ထိဆိုရင်လူခွန်များ95ဦးသေဆုံးခဲ့ရဆိုရဲ AAPB မြန်မာနိုင်ငံနိုင်ငံရဲ့အကျဉ်းသားများကိုငြင်းဆောင်ရွက်စည်းရဲ့ပတ်သက်လို့တည်ရှင်းဟာမမှန်ကန်ပဲဖောင်းပွားနေတယ်လို့မြန်မာစစ်ကောင်စီကကြေညာပြောဆိုပါတယ်။တကယ်တမ်းသေဆုံးသူကနေရာ40ဖြစ်ပြီးတော့သူတို့တဦးချင်းရဲ့မှုခင်ဖြစ်ရတွေကိုအသေးစိတ်မှတ်တမ်းယူထားတယ်လို့လည်းမြန်မာစစ်ကောင်စီကကြေညာပါတယ်။
AAPBSCN ပေါ်ပြချက်ဟာFacebook လူမှုကွန်ရက်ကရရတဲ့အချက်အလက်တွေနဲ့မမမကန်ပြောဆိုမှုတွေကိုကိုးကားထားတယ်လို့လည်းဆိုပါတယ်။AAPB ပြောခွင့်ရသူကတော့သူတို့ဆင်းဟာမိသားစုဝင်တွေရဲ့တီးတူးချက်ရက်ွက်ကြေးရွာရဲ့အတီးတူးချက်တွေနဲ့ကပ်ယူထားတာဖြစ်တယ်လို့တေဆုံးသူတဦးချင်းရဲ့ဖြစ်ရမှတ်တမ်းတွေကိုလည်းပြုစုထားတယ်လို့ဆိုပါတယ်။ဒါအပြင်ဗီဒီယိုဓာတ်ပုံတက်တည်ထောက်ထားတွေပါရှိတယ်လို ဒီဖြစ်မှာစစ်တပ်ကပြစ်ခတ်လိုက်တာကိုဗီဒီယိုမှတ်တမ်းတွေကကဘာတိဖြစ်တယ်လို့လဲအေအေပီပီပြောခွင့်ရသူကဗီဒီယိုအေကိုပြောပါရယ်မြန်မာစစ်ကောင်စီရဲ့ထုတ်ပြန်ချက်မှာတော့မန္တလေးဆန္ဒပြပွဲမှာတိတ်ဆုံသူမှကျဲစဉ်နေပြည်တော်ဆန္ဒပြပွဲမှာတိတ်ဆုံသူမှတက်တွဲခိုင်တော့ပါဝင်တချို့ဟာဆန္ဒပြသူအချင်းချင်းကြားပြစ်ခတ်လို့တိတ်ဆုံလာလို့လဲဖော်ပြပါရယ်ဒါအပြင်တိတ်ဆုံသူ
ဒီကနေ့ကတော့ဒီဝင်မပုံတင်နာခြင်းမရှိတဲ့အပြင်အခုလိုမှတ်မှတ်မကန်ထုတ်ပြန်မှုတွေအပေါ်မှာစုံစမ်းအရေးယူသွားမယ်လို့လည်းမြန်မာစစ်ကောင်စီကကြေညာထားတာပါမြန်မာနိုင်ငံမှာဖေဖော်ဝါရီလတရနေ့ကစစ်တပ်ကအာဏာသိမ်းယူပြီးတဲ့နောက်စစ်အုပ်ချုပ်မှုဆန့်ကျင်ရေးဆန္ဒပြပွဲတွေကိုစစ်တပ်နဲ့ရဲကပစ်ခတ်နေလို့လူခုနရာ၅၅ဦးသေဆုံးခဲ့တယ်လို့ AABP ကထုတ်ပြန်ထားပါတယ်။